တော်ရရှိမှာခင်ဗျာလက်တလော့အန်အေဒီကကြိုးပမ်းနေတဲ့ဆိုတဲ့ဒေါအောင်ဆန်းစုကြည်သမ္မတဖြစ်ရေးပုံမှန်59စာလုံးပြင်ဆင်ရေးဟာပြီးခဲ့တဲ့ပထမအကြိမ်လွှတ်တော်တက်တန်း9နှစ်ကတည်းကအကြိမ်နဲ့ကြိုးစားခဲ့ပြီးမြဲလဲစစ်တပ်နဲ့ပြည်ခံဖြိုးကုစရယ်တွေလွှမ်းမိုးထားတဲ့လွှတ်တော်ကြောင့်အရာမတင်ခဲ့ရပါဘူးဒါပေမဲ့လက်ရှိအန်အေဒီထိန်းချုပ်ထားတဲ့လွှတ်တော်တွေမှာပုံမှန်59စာလုံးကိုလူများစုနဲ့မဲခွဲပြီးအနိုင်ယူခဲ့မယ်ဆိုရင်တောင်းမူလရည်တည်ချက်သဘောထားမပြောင်းမလဲပဲရှိနေသေးတဲ့တက်မတော်ကြောင့်ပဲ NLD အတွက်ရှေ့ဆက်ရမယ်နိုင်ငံရေးခီးလန့်ကပဋိပက္ခပေါင်းများစွာနဲ့ကြမ်းတမ်းပွဲရှိနေပါတယ်။အဲလော်လော့စဲအထီတော့တက်မတော်ဟာ2008ဖွဲ့စည်းပုံအခြေခံဥပဒေကိုကာကွယ်စောင့်ရှောက်ရေးမူကိုဆုပ်ကင်ထားဆဲဖြစ်တာကြောင့်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့ဒေါအောင်ဆန်းစုကြည်တို့အကြိမ်ကြိမ်တွေ့ဆုံမှုတွေရှိနေပေမဲ့59စာလုံးပြင်ဆင်ဆိုင်းငံ့ရေးဒါမှမဟုတ်ဒေါအောင်ဆန်းစုကြည်သမ္မတဖြစ်ခွင့်ကိုတက်မတော်ဘက်ကသဘောမတူနိုင်သေးတာပါ။ဒီချိန်မှာ NLD ဘက်ကရွေးချယ်စရာအဖြစ်ပုံမှန်59စာလုံးကိုလွှတ်တော်တွင်မဲအများစုနဲ့နိုင်ယူကြော်လွှားပြီးဒေါအောင်ဆန်းစုကြည်သမ္မတလုပ်တဲ့နီလန်းနဲ့ဒေါအောင်ဆန်းစုကြည်ကြိုးကင်ထားမဲ့ယာယီသမ္မတတူခန့်အုပ်ချုပ်တဲ့နီလန်းဆိုပြီးရေဘူးကနီလန်းနှစ်သွဲရှိရမှာလက်တလုံးမြင်ရတဲ့အနေအထားတွေအရတော့ဒုတိယနီလန်းကိုပဲ NLD ဘက်ကရွေးချယ်တော့မယ်ဆိုတာသမ္မတလောင်းရွေးပွဲနဲ့ဆိုင်တဲ့နေ့ရက်ကိုသတင်းတစ်ပတ်ရှစ်တိုးလိုက်တဲ့လို့ရက်ကတက်တည်ပြလိုက်တာလို့အကဲခတ်တွေကသုံးသပ်ပါတယ်နီလန်းနှစ်ခုစလုံးမှာ NLD အစိုးရရင်ဆိုင်ရမယ့်စိန်ခေါ်မှုအခက်အခဲတွေရှိနေပေမဲ့ဒုတိယနီလန်းကတော့တက်မတော်နဲ့ NLD အစိုးရတို့ကြားထိတ်တိုက်ပွတ်တိုက်မှုနည်းပါစေမယ်လို့နိုင်ငံရေးလည်လာတုံ့တက်သူစိုက်ဆရာဦးကျော်ဝင်းကလည်းမြင်ပါတယ
်အခုပုံကြီးရတော့ဒုတိယနီလန်းကဖြစ်နိုင်ချေပိုများနိုင်မယ်ထင်တယ်ဗျသူတို့အဲ့ဒါကိုပို့ပြီးတော့အာရုံရမှတူပဲအထူးသဖြင့်တက်နဲ့ထိတ်တိုက်တွေ့ကြရမှာပြူကျွန်တော်ကတူးချင်းမြင်ရတော့အဲ့ဒါကိုလည်းသဘောကျပါတယ်ပထမနီလန်းကတော့ဗျလူတွေအားလုံးကဖြစ်စေတဲ့နီးလမ်းမို့ဒါမှလက်တွေမလွယ်ဘူးပြလက်တွေမလွယ်ဘူးဆိုတာတက်ကဒေါ်မတင်မှာရှော့ပြေးနိုင်မဖြစ်ဘူးတက်ကရှော့မပေးဘူးဆိုလို့ရှိရင်လောကကရင်တိတ်ကက်သွားပြီအင်းတို့ရောအားလုံးလွယ်ပြောင်းမှုမဖြစ်နိုင်တော့အဲ့ဒါကြောင့်ပစံပမာနီးလမ်းတော့ကျွန်တော်တိတ်ပြီးတော့လုံးဖြစ်နေမှာမထင်ဘူးဒုတိယနီးလမ်းကတော့ပို့ပြီးတော့ဒေါ်လို့စင်မှာအနေနဲ့လိမ့်မယ်အင်းညောင်းအားနာလွယ်ပြောင်းနိုင်နေမှာကိုယ့်လက်ထဲအာနာရပြီဆိုမှတဖြည်းဖြည်းအချင်းဥပဒေကိစ္စတော့ကင်တွဲသွားလိမ့်မယ်ထင်တယ်
သမရဦးသိန်းစိန်အစိုးရဟာရခေနဝတ္တနာအဖစစ်အစိုးရကပောက်ဖွာလာခဲ့တာမို့အတိုက်ခံအတော်များများကတက်မတော်နဲ့တသားတည်းပဲလို့မြင်ခဲ့ကြတာပါဒါပေမဲ့သမရဦးသိန်းစိန်အစိုးရလက်ထက်မှာတင်သမရကတိုင်းရင်းသားလက်နက်ကိုင်တွေအပေါ်ထိုးစစ်တွေရပ်တန့်ဖို့အမိန့်ပေးခဲ့တာတောင်တိုက်ပွဲတွေစတိုက်ဆိုသလိုပေါ်ပေါက်ခဲ့တာကြောင့် NLD အစိုးရလက်ထက်မှာဆိုရင်ဒီအခြေအနေတွေကပိုဆိုးလာမလားဆိုပြီးတွက်ဆမှုတွေရှိနေပါတယ်မွန်ပြည်သက်ပါတီခေါင်းဆောင်ဦးနိုင်ဟန်သားကတော့NLD အစိုးရအနေနဲ့တိုင်းရင်းသားတွေနဲ့ရင်ကြားစစ်ရေးမဟာဗျူဟာကိုပြောင်းလဲနိုင်မှာပဲဒီပြဿနာကိုကင်တွယ်ဖို့ဖြစ်နိုင်မယ်လို့ယူဆပါတယ
်။ကျွန်တော်တို့လည်းဒါတော့ဒီ NLD အစိုးရအနေနဲ့ပေါ့လေတပ်တော်ပေါ်မှာတော့ဩစာလွှမ်းမိုးနိုင်လိမ့်မယ်ထိန်းချုပ်နိုင်လိမ့်မယ်တော့မဟုတ်ဘူးလို့ကျွန်တော်တို့မြင်တယ်။တပ်မတော်ကတော့သူ့ပုံစံတိုင်းသူသွားနေမှာပဲ။ဒါပေမဲ့တခုတော့ရှိတော့ပေါ့ဗျာ။ဒေါန်ဆန်းစုကြည်ကအဲ့ဒီအစိုးရကနေပြီးတော့မလား NLD ကနေပြီးတော့မှဒီတနိုင်ငံလုံးပြစ်ခတ်ရဆဲရေးနဲ့ပြည်တွင်းချင်းချင်းရေးကိုနီလန်းအစ်စ်နဲ့တစ်ဖက်ကဒီသဘောထားကြီးကြီးနဲ့တိဆောက်နိုင်မယ်ဆိုတော့ဒီကိစ္စကတော့သက်သာကောင်းမွန်လာမယ့်အနေထားတော့ရှိမှာပေါ့ဗျာစိတ်တော့လွယ်တဲ့ကိစ္စတော့မဟုတ်ဘူးလို့ကျွန်တော်အဲ့လိုပဲခန့်မှန်းတယ
် NLD အစိုးရလက်ထက်မှာဦးစားပေးလှုပ်ဆောင်ရမယ့်ကိစ္စရပ်တွေထဲမှာတိုင်းရင်းသားအရေးအပြင်နိုင်ငံရေးအကျဉ်းသားတဦးတယောက်မှမရှိစေရေးတရားဥပဒေစိုးမိုးရေးလဲပါဝင်တယ်လို့ဒေါအောင်ဆန်းစုကြည်ကပြောဆိုထားပါတယ်။အဲဒီလိုဆိုရင် NLD အစိုးရကအောက်ခြေအနေဘိုးအထိအဆင့်ဆင့်အုပ်ချုပ်ရေးလုပ်ငန်းတွေကဆက်လို့လူငင်းချမ်းသာခွင့်ပေးရေးအပါအဝင်စစ်တပ်ကကျူးလွန်နေတဲ့ပြစ်မှုတွေအရေးယူကင်တွယ်ရေးစတဲ့လုပ်ငန်းရပ်တွေအစုံလှုပ်ဆောင်နိုင်ဖို့ကတော့အထွေထွေအုပ်ချုပ်ရေးဦးစီးဌာနကဆက်လို့ပြည်ထရေးဝန်ကြီးဌာနကာကွယ်ရေးဝန်ကြီးဌာနဆက်တဲ့တက်မတော်ကာကွယ်ရေးဦးစီးချုပ်ရဲ့ထိန်းချုပ်မှုအောက်မှာရှိတဲ့ဌာနတွေနဲ့တိုက်ရိုက်ညှိနှိုင်းကြော်လွှားရမယ့်ကိစ္စတွေဟာစိန်ခေါ်မှုတွေပါဒီစိန်ခေါ်မှုတွေဘယ်လောက်ထိကြီးထွားနိုင်တယ်လဲဆိုတာလူခွင့်ရရှိနေဦးရောဘတ်ဆန်အောင်ကဒီလိုသုံးသပ်ပါတယ
်အစိုးရအသင်းဖွဲ့စည်းရေးကစတင်လို့မရသေးဘူးစတင်လို့မရသေးတဲ့အခါကျတော့ပြောရတာတော့နည်းနည်းခက်တယ်အဲ့တော့အစိုးရအသင်းဖွဲ့ပြီးတဲ့အခါမှာလည်းပဲတက်မတော်ကအုပ်ချုပ်ရေးအာဏာဖြစ်တဲ့ဟလာကိုရက်ွက်အစင်တီဒီအေးဝန်ကြီးဌာနချုပ်ကင်ထားမယ်အဲ့ဒီအရလည်းပဲမလွတ်ဘူးဆိုလို့ရှိရင်ကျွန်တော်တို့ထွတ်တော်အစ်တီဘယ်လိုပဲပေါ်ပေါ်အုပ်ချုပ်ရေးမှာစိတ်ရင်းမကိုက်နာတွေဖြစ်လာနိုင်တယ်နောက်ဒီရင်းစင်မီနဲ့ပတ်သက်လို့ရှိရင်လည်းပဲပြည်တော်စုရင်းငယ်ပေါ်ဆောင်မှုမှာအပြည့်အဝအကောင့်တွေပေါ်ဆောင်ရဖို့ဆိုတာတမတော်ဘက်ကလည်းပဲလက်နဲ့ရှော့ချရင်းနဲ့မြေမြင့်သိမ့်သိမ့်ကြီးကိုအုပ်ရပောင်းနေရလုတ်ဖို့လိုတယ်ပေါ့နော်တမတော်ကိုပြည်သူကလက်ခံဖို့လိုတယ်ရှေ့တန်းမှာတချို့စိတ်ပိုင်းကကျူးလွန်တဲ့ပြည်မှုတွေပေါ်မှာလည်းပဲအရက်ပဲတရားစီရင်ရေးအောက်ပို့ဆောင်တဲ့စနစ်ကိုကြောင်းလဲကျင့်သုံးဖို့လိုလာတယ်။အဲမှာပွင့်လင်းမြင်သာမှုရှိလာနိုင်တယ် အဲ့လိုမှမဟုတ်ဘူးဆိုလို့ရှိရင်တော့သောအပ်တဲ့လက်ထက်မှာလည်းပဲပိတ်ပြီးတော့ထူးခြားလာမယ်အနေအထားမရှိဘဲနဲ့ပြည်သူကနင့်လာတော့မယ
်ဦးသိန်းစိန်အစိုးရကိုစစ်သားတစ်ပိုင်းအစိုးရလို့နိုင်ငံတကာကတစိုက်ကတ်ခဲ့ကြပြီမယ်လေ NLD အစိုးရလက်ထက်မှာတော့ပြည်ထရေးကာကွယ်ရေးနယ်စပ်လူမျိုးရေးစတဲ့အရေးပါတဲ့ဝန်ကြီးဌာနတချို့ကိုစစ်တပ်ကတင်းတင်းကြပ်ကြပ်ချုပ်ကင်ထားတဲ့ဆိုပေမဲ့လည်းစစ်သားတစ်ပိုင်းအစိုးရလို့တစိုက်ကတ်ခေါ်ဆိုဖို့ခက်ခဲသွားပြီဖြစ်ပါတယ်အဲဒီအချိန်မှာတက်မတော်ကိုအရက်ဖက်အုပ်ချုပ်ရေးကနေလုံလုံဆုတ်ခွာပြီးတက်မတော်အလုပ်ပဲတီးတန့်လှုပ်ဆောင်ရေးလမ်းကြောင်းမှန်ကိုဘလိုနေရာပြန်ချထားမလဲဆိုတာဆီယနာရှင်အုပ်ချုပ်ရေးဆုံးသက်သွားခဲ့တဲ့အင်ဒိုနီးရှားလိုဒေတာတွင်းနိုင်ငံတွေပါမလွဲမသွေစဉ်းစားလှုပ်ဆောင်ခဲ့ကြတာပါအဲမြန်မာနိုင်ငံမှာတော့ယုံကြည်မှုလမ်းကြောင်းကတဆင့်သွားရလိမ့်မယ်လို့စိုင်းဆရာဦးကျော်ဝင်းကတုံ့ပြန်ပါတယ်ည
စ်ညစ်နေနေတော့သွားရမှာပဲဗျာလုံးဝတော့ဒါတော့ဆွမ်းသူစီကိုလည်းပြောထားပါတယ်ဒီလေးငင်းငင်းကိစ္စ political dialogue ဦးစားပေးလုပ်ဖို့မယ်လို့ပြောတယ်အဲ့တော့ political dialogue မှာအထိုက်အတင့်အဖြေရသွားလို့ရှိရင်စစ်တပ်ကိုနောက်ဆုတ်ပေးဖို့ကြိုးစားပြီးဆွေးနွေးရင်ရနိုင်လိမ့်မယ်ဖြစ်တယ်။ဒါတကယ်သွားမယ်လမ်းကြောင်းအဲ့ဒီလမ်းကြောင်းမှာ political dialogue ကလည်းတစ်ဆင့်ကြည်လင်းစေအခြေအနေနည်းနည်းကောင်းလာတာနဲ့အမြဲတဖြည်းဖြည်းဆုတ်ခွာပေးဖို့ညှိနေနေနဲ့ဆွေးနွေးရင်တော့ရလိမ့်မယ်ဖြစ်တယ်။အော်ဘာတခုမှတွဲမလို့ရသေးတယ်နဲ့ရှော့ဖို့တော့တိတ်မလွယ်ဘူးကြီးစဉ်းစားနည်းရပြောလို့ရှင်တူတာကိုတွဲလို့ရင်းနဲ့ယုံကြည်မှုတည်ဆောက်ရင်းနဲ့ရတဲ့ယုံကြည်မှုနဲ့မတူတာတွေဆက်ရှိကြအောင်အခုကဘုန်းကြီးလည်းပြောရင်တူတာကိုတွဲလို့နေတဲ့အစဉ်ကမရောက်သေးဘူးအခုမှစကြအောင်အခုလုံးလုံးစရာတော့တက်ကတော်များများအရေးကြီးတဲ့နေရာတွေကိုင်းထားစေအဲ့ဒီအနေအထားကိုတစ်ချိန်ချင်းရှော့သွားကြအောင်ပါပဲကြာအဲ့ဒါတော့ရေရှည်သွားမယ်လို့ပဲ
စိုင်းဆရာဦးကျော်ဝင်းပြောသွားတာပါတော်ရရှိမှာခင်ဗျာလက်ရှိ2008ဖွဲ့စည်းပုံအခြေခံဥပဒေဟာနှစ်90လောက်အုပ်ချုပ်လာခဲ့တဲ့တက်မတော်အစိုးရကနှစ်ပေါင်းများစွာစနစ်ကျအချိန်ယူရေးဆွဲထားတာပါ။အဲဒီအချိန်မှာအပြောင်းလဲကိုရုတ်တရက်မြန်မြန်ဆန်းဆန်းမလုပ်ဆောင်လို့တဲ့တက်မတော်နဲ့ပြောင်းလဲချိန်တန်ပြီလို့ကြွေးကြော်ပြီးမကြခင်တက်လာတော့မယ့် NLD အစိုးရတို့ကြားပြည်သူတွေအတွက်ပြောင်းလဲဖို့ဘလောက်အချိန်ယူရမလဲဆိုတာကတော့အရေးပါတယ်ဒီနှစ်ဘွဲ့ကြားမှာယုံကြည်မှုကိုဘလောက်ထိမြန်မြန်ဆန်းဆန်းတည်ဆောက်နိုင်ကြမလဲဆိုတဲ့ပုံမှာပဲမူတည်နေကြောင်းလေးလာသုံးသပ်သူတွေရဲ့အမြင်တွေကိုစူးစီးတင်ပြလိုက်ရပါတယ်ခင်ဗျာ။